သမ္မတထရမ့်ရဲ့အမေအရအမေရိကန်ပြည်ထောင်စုကိုဒုက္ခသည်တွေလာရောက်အခြေချခွင့်ကိုယာယီဆိုင်းငံ့ထားတဲ့အတွက်ထိုင်းနဲ့မလေးရှားတို့မှစောင့်ဆိုင်းနေကြတဲ့မြန်မာဒုက္ခသည်တွေရဲ့အခြေအနေဟာမရေမယာဖြစ်နေပါတယ်ဒီကြောင့်နဲ့ပတ်သက်လို့မြန်မာဒုက္ခသည်တွေအများစုနေထိုင်တဲ့အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ဖိုဝင်းမြို့အခြေစိုက်မြန်မာဒုက္ခသည်တွေကိုကူညီပေးနေတဲ့နိုင်ငံရေးအကျဉ်းသားဟောင်းဦးမြင့်မြစ်ကိုကိုသားညွန့်ဦးကမေးမြန်းရမှာသူကအခုလိုစဖြေပါတယ
်ကျွန်တော်ကြားရသလောက်ပေါ့ဗျာကြားရသလောက်ဆိုတော့ဖိုင်ဟာကျွန်တော်နေတာလဲဖိုဝင်းကြဖိုဝင်းဆိုတာလဲဗမာပြည်ကဒုက္ခသည်တွေတော်တော်များများစုနေတဲ့နေရာပေါ့နောက်တစ်ခုကကျွန်တော်ကိုယ်လည်းဒုက္ခသည်တွေကိစ္စမှာလိုက်ပြီး volunteer အစီအစဉ်ဝင်နေဖြစ်နေကူညီနေတဲ့လူဆိုတော့သူတို့စီကနေဆက်ဆင်ပြောတာကြားရတာတွေပေါ့ဗျာအဲ့ဒါတွေရှိတယ်ဒါနဲ့လို့အချက်လက်တွေကတော့အမှန်တွေပါဥပမာပေါ့ဗျာမိသားစုတစုဆိုလို့ရှိလို့ရှိရင်ဒီတို့အမေရောအဖေရောအမနှစ်ယောက်မိသားစုတွေရောအကုန်ရောက်နေသူတို့ဟိုမှာမောင်ဝက်ကြံခဲ့တယ်ဗျာအဲ့မောင်လေးကသူက family reunification ပေါ့ဗျာမိသားစုပြန်လဲပေါင်းစည်းအစီအစဉ်နဲ့ဒီလာဖို့အတွက်ကို processor အကုန်ပြီးသွားပြီသူကလာဖို့တော့လဲတပတ်တည်းလို့ပြောတယ်ဒီစီရမယ်ကြက်လဲကြားအဲ့ဒီချိန်ကျတော့မှဒီကနေပြီးတော့သမရဒေါ်နယ်ထရမ့်မှနေပြီးတော့ခုနကကိစ္စကိုလက်မထိုးလိုက်တော့သူတို့ပိတ်သွားတယ်ဗျာဒီကိုပြန်လာလို့မရဘူးဒါပေမဲ့လို့သူ့အမကြီးကနေထပ်ပြီးကြားရတာကသူတို့ကအခုသာအမေရပြက်ပြက်သွားတဲ့အတွက် processor ပြန်တော့ဆက်လိုက်မယ်ဒါပေမဲ့ကြားမယ်ပေါ့ဘယ်လောက်ကြားအောင်မယ်မတော့မသိဘူးလေအဲ့တော့သူတို့မှလည်းစိုးရိမ်ပူပန်မှုတွေဖြစ်တယ်ပေါ့ဗျာအဲ့လောက်ကြားတယ
်အခုကဒီသမရဒေါ်နယ်ထရမ့်ရဲ့ဒီသမရအမေကြီးညာချက်နဲ့ပတ်သက်ပြီးတော့ဒီဒုက္ခသည်တော်များလည်းဝင်လို့မရတော့ဘူးရက်ဆိုင်သွားတဲ့အနေအထားမျိုးကျွန်တော်ဖြစ်နေတဲ့အခါကျတော့အဲ့ဒီမှာကုမြမြအခုနေနေတဲ့အတိုင်းဝိုင်းသားမှာလည်းမြန်မာဒုက္ခသည်အများပြားရှိတော့မြန်မာဒုက္ခသည်တွေရဲ့စိုးရိမ်မှုရောအခြေအနေဘယ်လိုရှိလဲခင်ဗျဒီအမေ့ချင်ညာချက်နဲ့ပတ်သက်လို့
အဓိကတော့ဗျာဟို family reunification မိသားစုတွေပေါ့မိသားစုပြန်လဲပေါင်းစည်းဘာလို့သူတို့ကဒုက္ခသည်အရင်ကလို့ group နဲ့ပို့တာရှိတော့ဘူးအခုလည်းမိသားစုပြန်လဲပေါင်းစည်းလို့ဟာမျိုးတွေအတွက်ပဲပို့တာဆိုတော့မိသားစုပြန်လဲပေါင်းစည်းအတွက်တော့သူတို့ရဲ့ကြံခဲ့တဲ့ဆွေတွေမျိုးတွေရောက်လာမှာပဲဆိုတော့ပျော်လေးကြတယ်သူတို့နေနေတာဗျာအဲ့ဒီမှာအခုဒီအမေလည်းထုတ်လဲထုတ်လိုက်ကောသူတို့လည်းတချို့တော်တော်လေးစောက်တီးရပါရဲ့ဖြစ်ကုန်ကြတယ်ဗျာတချို့ဥပမာတပတ်ကြတိတ်ကောင်ထွက်သားပြီးသားလူပါရပ်လိုက်တယ်ဆိုတော့ဟာငါတို့ဆိုတော့ကြံခဲ့တဲ့လူတွေပေါ့ process ကြတော့ဝင်တော့ဘယ်လိုဖြစ်မလဲဆိုပြီးအဲ့လိုမျိုးတော်တော်လေးတို့စိုးရိမ်ပူပန်မှုတွေပြီးလာတယ်
အဲ့တော့ဒီလက်ရှိဒုက္ခသည်ဖြစ်နေနေနေရတဲ့အခြေအနေမှာကောဒီသမ္မတဒေါ်နယ်ထရမ့်ရဲ့ဒီလူမှုကြီးကြပ်ရေးကန့်သတ်မှုတွေကတဖြည်းဖြည်းပြင်းထန်လာတဲ့အခါကျတော့ဒီပေါ်မှာကောခြားဆွေးစိတ်တွေရှိကြလား
ဆိုလိုရပါဗျာဒီမှာပမာပြည်သားဒုက္ခသည်အများစုကတော့တချို့အများစုကတော့ရောက်လာတဲ့ဥပါလားပေါ့ဗျာပြည်သူစစ်တန်ရောက်ထွက်ပြေးလာခဲ့ရတဲ့လူတွေဖြစ်တော့နိုင်ငံရေးနဲ့ပတ်သက်လို့လည်းနည်းနည်းအလန်းဝေးတယ်ပေါ့ဗျာဒါတစ်ချက်ပေါ့နောက်တစ်ခုကပမာနိုင်ငံရေးနဲ့လမ်းဝေးလို့လည်းမကောက်အမေရိကန်နိုင်ငံရေးနဲ့ပါအလန်းဝေးတယ်ဆိုတော့နောက်ဘာသာစကားပြဿနာလည်းရှိတယ်ဗျာသူတို့တိတ်သိချာမသိဘူးဒါပေမဲ့လို့ community ထဲမှာချင်းချားထဲမှာပြောကြဆိုကြတာရှိတယ်အဲ့ဒီပြောတာဆိုတာတွေကလည်းတချို့အချက်လက်တွေကမှန်ပြီးတော့တချို့အချက်လက်တွေကမမှန်ဘူးပေါ့ဗျာကားနေတာတော့ချက်နေတာတော့အဲ့လိုမျိုးရှိတော့သူတို့ကဆိုရင်ပူပန်မှုကကိုကြီးရတာတကယ်လို့ဒါသူတို့ကအမေရိကန်နိုင်ငံရေးဗမာနိုင်ငံရေးနဲ့နောက်ဘာသာစကားကိစ္စဆိုသူတို့ကတိတိကျကျချစ်ချင်းမြင့်မြင့်ပုံတိရပြီးတော့သူတို့ကြီးရတဲ့ဒုက္ခအခုလောက်တော့ကြီးရမှာရှိ
ခုတော့ဒီသမရထရန့်ရဲ့အမိန့်ကြေညာချက်ကိုဒီပြောင်စုတရားသူကြီးတူကနေပြီးတော့ဆိုင်းငံ့ဖို့ဆိုပြီးတော့အမိန့်ထုတ်လိုက်တယ်အဲ့တော့လက်တလောအဖြစ်တော့အသက်မဝင်တဲ့သဘောရှိနေတာပေါ့အဲ့တော့ဒုက္ခသည်တွေပြန်လာမဲ့အလားအလာအချိန်ဒီအချိန်နဲ့ပတ်သက်လို့ရောတိကြလားမျှော်လင့်ကြလားဒုက္ခသည်တွေကြားထဲမှာ
ဒီတရားသူကြီးချုပ်ကနေပြီးတော့ဒီအမေဒေါ်နယ်ထရမ့်ရဲ့ဒီ executive order ကိုပေါ့ဗျာအဲ reject သဘောမျိုးလုပ်လိုက်တယ်လုပ်လိုက်တဲ့အတွက်ငါတို့ရဲ့မိသားစုတွေကတချင်ချင်းမှတော့ပြန်ဆောင်ရမှာပဲအခုချက်ချင်းကြီးမဆောင်တော့တချင်ချင်းတော့ပြန်ဆောင်ရမှာပဲဆိုပြီးမျှော်လင့်ချက်တကယ်တော့ရှိတယ်ဗျာအဲ့လိုသတင်းစကားမျိုးကြတော့မြန်ပါတယ်တယောက်နဲ့တယောက်တယ်လီဖုန်းဆက်ပြီးတော့ပြည်ပြောရကြတယ်လေပြောရကြတဲ့ခါကျတော့အခုကတော့နည်းနည်းတော့စိတ်နည်းနည်းပြန်အေးရတဲ့သဘောရှိတာပေါ့ဗျာဟိုပြီးခဲ့တဲ့တစ်ပတ်လောက်ကတည်းကစရတယ်ပေါ့
ဟုတ်ကဲ့ကိုမြမြရဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ